ရှင်ဟန်ခရင်ခန်းကြီး7အငယ်1မှ8ပတ်တကာပွဲခံခြင်း6ရက်လူသေးသောအခါအထက်ကတေလွန်၍တေခြင်းမှထမ်းမြောက်စေတော်မူသောလာဇရုနေရာအရဘေသနိယွာသို့ယေရှုသည်ရောက်တော်မူ၏ထို့ကြောင့်ထိုသူတို့သည်ပွဲလုကြသဖြင့်မာသသည်လုပ်ကြွေးမှုကိုဆောင်၍လာဇရုသည်ကိုရိုနှင့်အတူလျောင်းသောသူတို့အဝင်ဖြစ်၏ထိုအခါမာရိသည်အဖိုးများစွာထိုက်သောနာဒုစီမွေးစစ်အချက်30ကိုယူ၍ယေရှု၏ခြေတော်ကိုလိမ့်ပြီးလင်မိမိစပင်နှင့်တုတ်သဖြင့်ထိုစီ၏အမွှေးသည်တအိမ်လုံးကိုနှံ့ပြား၏တပည့်တော်တို့အဝင်ဖြစ်၍ကိုရော့ကိုအနှံ့မိသူရှိမုန်၏သားယုဒရှကာယုကထိုစီမွေးကိုဒေနာ၏အပြား300အဖိုးနှင့်ရောင်း၍စင်ရဲသောသူတို့အားအဘယ်ကြောင့်မပေးသည်ဟုဆို၏ထိုတို့ဆိုသောစင်ရဲသောသူတို့အကျိုးကိုထောက်၍ဆိုသည်မဟုတ်မိမိသည်တကိုးဖြစ်လျက်တပည့်တော်များ300ငွေအိတ်ကိုဆောင်၍နှဲ့ယူတတ်သောကြောင့်သာဆိုသည်ယေရှုသည်လည်းထိုမိမကိုရှိစေတော့ငါ၏အလောင်းကိုတင်းကြိုခြင်းကပြင်ဆင်သောနေ့တိုင်အောင်သူသည်ဤစီမွေးကိုတို့ထားပြီးစင်ရဲသောသူတို့ကတင်တို့၌အစဉ်ရှိကြ၏ငါမူကားအစဉ်ရှိသည်မဟုတ်ဟုမိန်တော်မူ၏အငယ်9မှ16ထိုအရ၌ယေရှုရှိတော်မူသည်ကိုယူဒလူများအပေါင်းတို့သည်သိလျင်ကိုတော့ကြောင့်သာလာသည်မဟုတ်တေခြင်းမှထမ်းမြောက်စေတော်မူသောလာဇရုကိုမြင်ခြင်းကလာကြ၏ထို့သောယူဒလူများတို့သည်လာဇရုကိုအကြောင်းပြုသဖြင့်ထွက်သွား၍ယေရှုကိုယုံကြည်သောကြောင့်ယေပရိအကြီးတို့သည်လာဇရုကိုလည်းတတ်ခြင်းကတိုင်ပင်စီရင်ကြ၏။နက်ဖြန်နေ့၌ယေရှုသည်ယေရုရှလင်မြို့သို့ကြွလာတော်မူသည်ကိုထိုပွဲသို့လာသောလူအစုဝေးအပေါင်းတို့သည်ကြားရလျှင်စွန်ပလွန်ကဲ့များကိုကင်လျက်ကိုရော့ကိုခီးဥချိုပြုတ်အံ့သောငါထွက်သွားကြ၍ဟောရှနဖြစ်စေတည်း။ထာဝရဖျား၏အခွင့်နှင့်ကြွလာတော်မူသောဣဒရေလရှင်မြင်းသည်မင်္ဂလာရှိစေတည်းဟုကျွေးကြော်ကြ၏ကျန်းစာ၌လာဒီကအိုစီယုံတို့သမီးမဆိုးရိမ်နှင့်တင်းဤအရှင်မင်းကြီးသည်မြဲကလေးကိုစီး၍တင်းရှိရာသို့ကြွလာတော်မူသည်ကိုကြည့်ရှုလို့ဟုရေထားသည်နှင့်ညီယေရှုသည်မြဲကလေးကိုတွေ့၍စီးတော်မူ၏ထိုအကြောင်းညာကိုတပည့်တော်တို့သည်အဆအဦး၌နားမလဲတော်လဲကိုရော့ကိုရီမှတ်၍ထိုတို့ရေထားသည်ကို၎င်းကိုရောအားထိုတို့ပြုကြသည်ကို၎င်းပုံပွင့်တော်မူသည့်နောက်တရိယ၍မှတ်မိကြ၏အငယ်၁၉မှ26နောက်တော်သို့လိုက်သောလူအစုဝေးတို့သည်ကလာဇရုကိုတင်းကြင်တွင်မှခေါ်၍တည်ခြင်းမှထမ်းမြောက်စေတော်မူသည့်အကြောင်းကိုသက်သေခံကြ၏ထိုနမိတ်လက္ခဏာကိုပြတော်မူသည်ဟုလူများတို့သည်သတင်းကြသောကြောင့်ခရီးဥကျိုပြုတ်အံ့သောငါထွက်သွားကြ၏ပါရိရှဲအချင်းချင်းတို့လည်းတင်တို့သည်အလင်းမတတ်နိုင်ဤလောကသည်ထိုသူနောက်သို့လိုက်သွားပါပြီတကားဟုပြောဆိုကြ၏ကိုးွယ်ခြင်းမှုနှင့်ထိုပွဲသို့ရောက်လာသောသူတို့တွင်ဟေလသလူအချို့ပါ၏ထိုသူတို့သည်ဂါလိလဲပြည်ဘေဇဒမြို့သားဖြစ်သောဖိလိပ္ပုထံသို့သွား၍အကျွန်ုပ်တို့သည်ယေရှုကိုမြင်ခြင်းပါသည်ခမည်းဟုတောင်းပန်ကြ၏ဖိလိပ္ပုသည်သွား၍အန်ဒရေကိုကြားပြောပြီးမှထိုသူနှစ်ယောက်တို့သည်ယေရှုကိုရောက်ကြ၏ယေရှုကလည်းလူသားသည်ဘုံပွင့်ရသောအချိန်ရောက်လာပြီငါအမှန်ကန်ဆိုသည်ကားမြေ၌ကျသောစပစေသည်မပြည့်လင်တခုတည်းနေ၏ပြည့်လင်မှုကများစွာသောအသီးကိုတည်တတ်၏မိမိအသက်ကိုနှမျောသောသူသည်အသက်ဆုံးလိမ့်မည်ဤလောက၌မိမိအသက်ကိုမုန်းသောသူမူကားသာရအသက်ကိုဆောင်းလျှောက်လျက်နေ၏ငါ၏အမှုကိုဆောင်ရွက်တော်သူဖြစ်လျင်ငါနောက်သို့လိုက်ရမည်ငါ၏အမှုဆောင်သည်လည်းငါရှိရအရ၌ရှိလိမ့်မည်ငါ၏အမှုကိုဆောင်ရွက်တော်သူဖြစ်လျင်ထိုသူကိုခမည်းတော်သည်ချီးမြှောက်တော်မူလတံအငယ်29မှ33ငါသည်ယခုစိတ်နှလုံးပူပန်ခြင်းရှိ၏အဘယ်သို့ငါလျှောက်ရမည်နည်းထိုအချိန်မှအကျွန်ုပ်ကိုကယ်တင်တော်မူပါအဖဟုရှောက်ရမည်လောအကြောင်းရှိ၍သာထိုအချိန်သို့ရောက်လာပြီ။အိုအဖာကိုရောဤနာမတော်ကိုချီးမြှောက်တော်မူပါဟုမိမ့်မွက်တော်မူ၏။ထိုအခါကောင်းကင်မှစကားတန်ကငါချီးမြှောက်ခဲ့ပြီ တပန်ချီးမြောက်ဦးမည်ဟုလာ၏ဝန်းရံလက်ရှိသောလူအစုဝေးတို့သည်ကြားလျင်မိုးချုံးသည်ဟုဆိုကြ၏အချို့ကလည်းကိုရောအားကောင်းကင်တမန်မွဲ့သည်ဟုဆိုကြ၏ယေရှုကထိုစကားတန်သည်ငါအဖို့အလို့ငါလာသည်မဟုတ်သင်တို့အဖို့အလို့ငါလာ၏ယခုတွင်ဤလောကသည်တရားစီရင်ခြင်းကိုခံရ၏ယခုတွင်ဤလောကကိုအစိုးရသောမင်းသည်ပြင်းတို့နှင်ထုတ်ခြင်းကိုခံရလိမ့်မည်ငါသည်လည်းမြေကြီးနှင့်ခွာ၍မြောက်ထားခြင်းကိုခံရလျင်လူအပေါင်းတို့ကိုငါထံသို့ငါဆွဲမည်ဟုမိန့်တော်မူ၏ထိုသို့မိန့်တော်မူသောမိမိသည်အဘယ်သို့တရားမည်အရေးကိုပြီးတော်မူ၏အငယ်34မှ36လူများတို့ကလည်းခရစ်တော်သည်အစဉ်အမြဲတည်သည်ဟုပြည့်ညက်တည်ကြံ၌လာကြောင်းကိုကျွန်ုပ်တို့ကြားသိရပြီတို့ဖြင့်လျှင်လူသားသည်မြောက်ထားခြင်းကိုခံရမည်ဟုသင်သည်အဘယ်သို့ဆိုသနည်းထိုလူသားသည်အဘယ်သို့သောသူနည်းဟုဆိုကြ၏ယေရှုကလည်းအလင်းသည်သင်တို့တွင်ခဏသာရှိ၏အလင်းရှိစဉ်အခါတွာလာကြလော့သို့မဟုတ်လျှင်မောင်မိုက်သည်သင်တို့ကိုမှီလိမ့်မည်မောင်မိုက်၌တွာသောသူသည်အဘယ်စီသို့မိမိတွားသည်ကိုမိမိမသိအလင်းရှိစဉ်အခါအလင်းဤသားဖြစ်အံ့သောငါအလင်းကိုယုံကြည်ကြလော့ဟုမိန့်တော်မူ၏ထိုသို့မိန့်တော်မူပြီးမှယေရှုသည်ထွက်ကြွ၍ထိုသူတို့ကိုတင်းရှောင်လျက်နေတော်မူ၏အငယ်39မှ43ထိုမြတ်လောက်ကြီးစွာသောနမိတ်လက္ခဏာတို့ကိုသူတို့မျက်မှောက်၌ပြတော်မူတော်လဲသူတို့သည်ယုံကြည်ခြင်းသို့မရောက်ကြပရောဖက်ဟေရှာယဟောဘူးဒီကအိုးထာဝရဖျားအကျွန်ုပ်တို့ဟောပြောသောသတင်းစကားကိုအဘယ်သူယုံပါသနည်းထာဝရဖျား၏လက်တော်သည်အဘယ်သူအားထင်ရှားတော်မူသည်ဟုသောစကားသည်ပြည့်စုံခြင်းသို့ရောက်သည်တပန်ပရောဖက်ဟေရှာယဟောပြန်ဒီကသူတို့မျက်စိမမြင်စိတ်နှလုံးနားမလည်အကျင့်မပြောင်းလဲသူတို့အနာယောဂါကိုငါမငြိမ့်စေသည့်တိုင်အောင်သူတို့မျက်စိကိုကွယ်စေတော်မူ၏သူတို့စိတ်နှလုံးကိုမိုက်စေတော်မူ၏ဟုသောစကားကြောင့်ထိုသူတို့သည်ယုံကြည်ခြင်းသို့မရောက်နိုင်ကြ။ဟေရှာယသည်ဘုံအာနုဘော်တော်ကိုမြင်၍ဗျာဒိတ်တော်ကိုပြန်စင်တွင်ထိုစကားကိုဟောပြောသည်။တို့တော်လည်းအရာရှိအများတို့သည်ကိုရော့ကိုယုံကြည်ကြ၏။တရားစီရင်မှပါရီရှဲတို့သည်နှင်ထုတ်မိကိုစိုးရင်သောကြောင့်ထင်ရှားစွာဝန်မခံကြ။အကြောင်းမူကားဗျာဒခင်ပေးတော်မူသောဘုံတရီထက်လူတို့ပေးသောဘုံတရီကိုตา၍နှစ်သက်ကြ၏အငယ်54မှ50ယေရှုကလည်းငါ့ကိုယုံကြည်သောသူသည်ငါ့ကိုသာယုံကြည်သည်မဟုတ်ငါ့ကိုဆေလွတ်တော်မူသောသူကိုယုံကြည်၏ငါ့ကိုကြည်မြင်သောသူသည်ငါ့ကိုဆေလွတ်တော်မူသောသူကိုကြည်မြင်၏ငါ့ကိုယုံကြည်သမျှသောသူတို့သည်မှောင်မိုက်၌မနေစေခြင်းငါငါသည်အလင်းဖြစ်လျက်ဤလောကသို့ကြွလာပြီငါစကားကိုကြားသောသူသည်မယုံကြည်ဘဲနေလျင်ထိုသူကိုငါသည်အပြစ်မစီရင်လောကီသားတို့ကိုအပြစ်စီရင်အံ့သောငါငါလာသည်မဟုတ်လောကီသားတို့ကိုကယ်တင်အံ့သောငါငါလာ၏ငါကိုပယ်၍ငါစကားကိုနားမခံသောသူအားအပြစ်စီရင်သောသူရှိသေး၏ငါဟောပြောသောစကားပင်နောက်ဆုံးသောနေ့၌ထိုသူအားအပြစ်စီရင်လိမ့်မည်အကျော်မူကားငါသည်ကိုလိုလျောက်ဟောပြောသည်မဟုတ်ငါကိုဆေလွတ်တော်မူသောခမည်းတော်သည်အပေတို့ငါဆုံးမဟောပြောရမည်ကိုပြည့်ညတ်ပေးတော်မူပြီးခမည်းတော်၏ပြည့်ညတ်တော်သည်သာရသက်ဖြစ်သည်ကိုငါသိ၏ထို့ကြောင့်ဟောပြောသမျှတို့ကိုခမည်းတော်မှားထားတော်မူသည့်အတိုင်းငါဟောပြောသည်ဟုကြွေးကြော်၍မိန့်တော်မူ၏